မကွေးတိုင်းကြောက်ထုတိုက်နယ်အကြီးပန်းပလွန်ကျေးရွာဘုံကြီးကျောင်းမှာတော်လှန်ရေးတပ်ဖွဲ့တွေအစည်းအဝေးလုပ်နေတဲ့အချိန်မှာစစ်တပ်ကနေလေကြောင်းကနေတိုက်ခိုက်ခဲ့ပါတယ်။အဲ့ဒီလေကြောင်းတိုက်ခိုက်မှုအတွင်းမှာအနည်းဆုံးလူ15ဦးသေဆုံးပြီးတော့30ဦးထပ်မံနဲ့ဒဏ်ရာရခဲ့ပါတယ်။နောက်ချင်းပြည်နယ်ကျင်တွင်းမြို့အနီးမှာလည်းစစ်ကောင်စီတပ်နဲ့ကာကွယ်ရေးတပ်ဖွဲ့တို့ကြားမှာတိုက်ပွဲတွေဆက်ပြီးတော့ပြင်းထန်နေပါတယ်။မကွေးတိုင်းနဲ့ချင်းပြည်နယ်တွေကစီးရဲအခြေအနေတွေရန်ကုန်ကပေးပို့တဲ့သတင်းကိုအခြေခံပြီးတော့ကိုစုံဝင်းလိုင်ကတင်ပြပေးထားပါတယ်ရှင်။
မကွေးတိုင်းစောမြို့နယ်ကြောက်ထုတိုက်နယ်တွေကအကြီးပန်းပလွန်ကျေးရွာကဘုံကြီးကျောင်းမှာမေလ9ရက်မနေ့ပိုင်းကတော်လိုင်းရေးတပ်ဖွဲ့တွေလူထုနဲ့တွေ့ဆုံပြီးအစည်းအဝေးလုပ်နေချိန်စစ်တပ်ကလေကြောင်းကဘုံကျဲတက်ခတ်ခဲ့လို့15ဦးတဲ့မနေ့တေဆုံပြီး30တဲ့မနေ့ဒဏ်ရာရရှိခဲ့ပါတယ်။ဘုံကျဲတိုက်ခတ်ခံရပြီးလူတေဆုံတဲ့အခြေအနေနဲ့ပတ်သက်လို့စစ်ပေးဆောင်ကူညီနေသူတဦးကအခုလိုပြောပြပါတယ်။
ဒီစီးကူကအစည်းအဝေးလုပ်တာလို့ဒီအစည်းအဝေးလုပ်တဲ့အနေအထားမှာဘုံဘုံစီးဆောင်မှလုပ်တာမဟုတ်ဘူးစီးဆောင်မှလုပ်တာအဲ့ဒီအချိန်မှာဟိုပထမဆုံးပထမတော့ဒရုန်းကြီးနဲ့ဝေးနေရတယ်အဲ့မှာ7နာရီလောက်7နာရီဘုံကြီးစဉ်းစားပြီးနေပြီအဲ့ဒီအချိန်မှာပထမပေါင်ကူရရအလုံးနဲ့လာပြတယ်နောက်ပြီးကျတော့မိလောက်ဘုံနဲ့ပြတယ်လို့အဲ့လိုမျိုးတော့ပြရတယ်ဆက်ပြီးဆုံးတော့လုံးလုံးစီမှာ20ဝင်းကျင်လို့ကျွန်တော်ခန့်မှန်းတော့ဘုံတော့ဟိုလက်တွေတူထားတာတော့ဆက်ဝါလုံးတူပြီးပေါ့အဲ့ဆက်ထုတ်လို့ရတာရတော့နောက်20လောက်ရှိတယ်လို့ပြောပါတယ်အပြင်ဆေးဦးစီးကန်းရောင်းနေပါရတယ်ကျွန်တော်တို့ဟိုခွဲပူထားတာဆိုတော့လေ20လောက်တော့အမှန်နဲ့ဆက်
တော်လိုက်တက်ဖွဲ့တွေဟာကာသမားတွေနဲ့တွဲဆုံပွဲလုပ်ပြီးဆွေးနွေးနေချိန်အခုလိုဘုံကျဲတက်ခိုက်ခံရတာဖြစ်ပြီးဘုံကြီးကျောင်းတစ်ကျောင်းနဲ့နေအိမ်၃လုံးပျက်စီးခဲ့တယ်လို့တည်ဆုံသူအရေအတွက်နောက်ထပ်တိုးလာနိုင်တယ်လို့ဆိုပါတယ်ဒီလေကျောင်းတက်ခိုက်ခံရတာနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာမရှိသေးပါဘူးပြီးခဲ့တဲ့နှစ်ဧပြီလ17ရက်နေ့ကလည်းမကွေးတိုင်းကံဘလူမြို့နယ်ပစီကြီးကျေးရွာကပြည်သူ့အုပ်ချုပ်ရေးရုံးဖွင့်ပွဲကိုစစ်တပ်ကလေကြောင်းကနေဘုံကျဲတက်ခတ်ခဲ့လို့ကလေးငယ်တွေအပါအဝင်လူပေါင်း190နီးပါးအစုလိုက်အပြုံလိုက်ဒေဆုံးခဲ့ရပါသေးတယ်။ချင်းပြည်နယ်ကံပက်လက်မြို့ဘက်မှာဆိုရင်လဲချင်းကာကွယ်ရေးတပ်ဖွဲ့တွေတိမ့်ပိုက်ထားတဲ့ကျင်တွင်းမြို့နယ်အနီးဝန်းကျင်မှာတိုက်ပွဲတွေဆက်ရှိနေပါသေးတယ်။ကျင်တွင်းမြို့ကစစ်တပ်တပ်ဆွဲထားတဲ့နေရာတွေကိုကာကွယ်ရေးတပ်ဖွဲ့တွေကတိုက်ခတ်တိမ့်ပိုက်ခဲ့လို့ဆုတ်ခွာသွားတဲ့စစ်တပ်နဲ့ကျင်တွင်းမြို့နယ်အနီးမှာတိုက်ပွဲတွေဖြစ်နေတာပါ။တိုက်ပွဲအခြေအနေတွေကိုတော့ချင်းညင်အောင်တပ်ဖွဲ့ကတာဝန်ရှိသူတို့က VOA ကိုအခုလိုပြောပြပါတယ်
။မြို့သိမ်းတဲ့ချိန်ကနေကျွန်တော်တို့ဒီမြို့ထဲအောင်ကျွန်တော်တို့ဒီမြို့သိမ်းတဲ့နေရာကနေသူတို့ဒီတတ်ဆုပ်သွားတဲ့ဟာရှိတယ်။တာစစ်ကောင်စီကနေတတ်ဆုပ်တဲ့နေရာမှာဒီအဲ့ဒီဒိုးထဲပဲပို့သူတို့ဒီတတ်ဆုပ်သွားတာလည်းရှိတယ်။အဲ့ဒီမှာသူတို့လေချောင်းကနေအရင်ကချတဲ့ခါလေတပ်တွေကစုပေါင်းပြီးမှသူတို့တပ်ဆုပ်တဲ့တူတွေနဲ့ပြန်လည်ပြီးမှတွေ့ဆုံမှာစုပေါင်းတဲ့နေရာမှာဒီဖြင်ကျိုးတွေမှာသူတို့တွေတိုးထဲတွေမှာရှိကြသေးတယ်အဲ့ဒါကိုသူတို့သူတို့နဲ့ကျွန်တော်တို့ဆက်လက်ပြီးမှကျွန်တော်တို့တပ်တူနဲ့ဒီဖြည့်ပြီးမှဆက်လက်ဖြစ်နေတာပေါ့လေကျောင်းကတော့တောက်လျှောက်ခုနေတယ်ဆက်လက်ပြီးမှရှိနေတယ်တိုက်ခွေးကတော့ဆက်လက်ပြီးမှပြင်းထန်နေတယ
်ကျင်တွင်းမြို့နယ်ကိုချင်းညင်တောင်တပ်ဖွဲ့ကပြီးခဲ့တဲ့ဧပြီလ29ရက်နေ့မှာအပြည့်အတက်ခတ်သိမ်းပိုက်နိုင်ခဲ့တာပါစစ်တပ်ဘက်ကအသေးချာခန်းစစ်အခိုင်အမာပြင်ဆင်ကလက်နက်ကြီးပစ်ကူတွေအပြင်လေကြောင်းကနေအကြိမ်ကြိမ်ဘုံကျဲတိုက်ခတ်ခဲ့တဲ့အတွက်နှစ်လကျော်သုံးလနီးပါးကြာတိုက်ခတ်ခဲ့ရတဲ့မြို့လဲဖြစ်ပါတယ်လက်ရှိအချိန်မှာတော့ကျင်တွင်းမြို့ကိုကာကွယ်ရေးတပ်ဖွဲ့တွေကအလုံးစုံတိုက်ခတ်သိမ်းဖိုက်ထားပြီးစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခတ်ခဲ့လို့နေရာအတော်များများကနေအိမ်တွေမိလောင်ပျက်စီးနေတယ်လို့ကာကွယ်ရေးတပ်ဖွဲ့တွေကပြောပါတယ်ကျင်တွင်းမြို့ဟာစစ်တပ်ထောက်ခံသူအများစုရှိပြီးချင်းပြည်နယ်နဲ့မကွေးတိုင်းအစပ်ကစစ်ရေးအရအချက်အချာကြားတဲ့မြို့လဲဖြစ်ပါတယ်ကျင်တွင်းမြို့ကိုကံပက်လက် CDF နဲ့အတူချင်းညင်အောင်တပ်ဖွဲ့တွေအပြင်ရောကာကွယ်ရေးတပ်ဖွဲ့ AA အာရခတပ်တွေပူးပေါင်းတိုက်ခတ်ခဲ့တာလို့ပြီးခဲ့တဲ့မေလ၂ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ